ါခင်ဗျာကျွန်တော်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကြုံနေရတဲ့လူမှုစီးပွားဘဝအခြေအနေနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့ပြည်သူကတင်မြှောက်တဲ့ဆိုတဲ့ NLD အစိုးရတစ်နှစ်ကျော်ကြာလာတဲ့အချိန်မှာအများကမျှော်လင့်ထားကြတယ်လို့စီးပွားရေးကဏ္ဍမှာပဲဖြစ်စီတခြားပညာရေးလူမှုရေးဒီလိုကိစ္စတွေမှာထင်သလောက်တိုးတက်မှုမရှိဘူးဆိုတော့ဝေဖန်တန်တွေတော်လေးကျဲလောင်ကျွန်တော်တို့ကြားလာပါတယ်သူဖြစ်ဆိုလို့ရှိရင်တိုက်ခန့်ပါတီကြီးဖြစ်တဲ့ယင်အာနာယအစိုးရဖြစ်တဲ့ကြံ့ခိုင်ရေးပါတီကဆိုလို့ရှိရင်တော်လေးပြင်းထန်ဝေဖန်တာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကြောင့်မလို့ဒါဟာတကယ်ပဲဒီလိုပဲအများမျှော်လင့်တယ်လို့စီးပွားရေးလူမှုရေးအခြေအနေမှာတိုးတက်မှုမရှိဘူးဆိုတာတကယ်ပဲလားဘာကြောင့်ဘလို့မျိုးအခက်အခဲတွေကြုံနေရပါလဲဒါကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီစီးပွားရေးပညာရှင်ဖြစ်ပါတယ်ဥက္ကမောင်ညိုဘောဂဗေဒဖြစ်ပါတယ်နောက်တူကတော့ရန်ကုန်တိုင်းဒေသလွတ်တော်အမဟောင်းဖြစ်တဲ့ဒေါက်တာညိုညိုသင်းဖြစ်ပါရှိပါတယ်သူတို့နှစ်ဦးစလုံးလေလိုင်းပေါ်မှာရှိနေပါတယ်ကျွန်တော်အရင်ဆုံးဆရာဥက္ကမောင်ညိုကိုဖိတ်ခေါ်ခြင်းပါတယ်ဆရာဥက္ကမောင်ညိုကြားပါလားခင်ဗျကြ
ားပါတယ်
ဟုတ်ကဲ့ဆရာကြီးခုနကျွန်တော်ပြောသလိုပါဝေဖန်သံတွေပေါ့နော် NLD အစိုးရပေါ်မှာတစ်နှစ်ကျော်လာပြီအများကတော်များမျှော်လင့်နေကြတာရတားစုရ NLD စုရလိုမျိုးတက်လာရင်ယင်းနှောင့်နှံမှုတွေဝင်လာမယ်စီးပွားရေးတိုးတက်လာမယ်အလုတ်ကင်ခွန်လန်းတွေပိုပေါ်လာမယ်အဲ့လိုမျိုးမျောလဲတယ်လို့အချိန်တွေကတိုးတက်လာမှုမရှိဘူးဆိုတော့ဝေဖန်တာနေကျွန်တော်တော်တော်လေးကြားနေရပါတယ်အဲ့ဒါဆရာတကယ်ပဲလားခင်ဗျာအချိန်တွေက
မှန်ပါတယ်အဲမှန်ပါတယ်ပထမတစ်ခုကတော့မျောလင်းတာတွေကနည်းနည်းများတယ်နော်မျောလင်းချက်တွေကမြင်မှားခဲ့တာပေါ့နော်အဲအဲ့ဒါမျောလင်းချက်တွေကလက်တွေ့အချိန်တွေမကြိုက်ဘူးပေါ့လေဒါအဲ့ဒါတစ်ချက်ပါအဲနောက်တစ်ခုကတော့ဒီနှီးတယ်ဆိုတဲ့ဟာကနှစ်ပိုင်းရှိတယ်တစ်ခုကတော့စီဝိုင်းအနေနဲ့ပြောရမှာဆိုရင်ဒါဟိုအမူအဆက်ခံရတဲ့စီဝိုင်းပတ်ဝန်းကျင်ပေါ့လေဒါကတော့ NLD စိုးရနဲ့မဆိုင်မနဲ့ရင်းစိုးရဆက်ဆက်နဲ့ဆိုင်တာပေါ့လေအဲ့ဒီအရင်အဲ့တော့ဒီစီဝိုင်းရဲ့အဆောက်အုံကသိပြီးတော့အဲတောင်းတင်းခိုင်မာခြင်းမရှိဘူးဒါကတော့အခြေခံအနေနဲ့ပြောရမှာပေါ့လေအဲနောက်ဒီဘက်ခင်မှာကပြီးခဲ့တဲ့နှစ်အတွင်းမှာကသူပြင်းစင်နေရတာတွေပေါ့နော်စိတ်မစီကံပြင်ရတာတွေနော်ဒီဥတွေပြင်ရတာတွေနေရာချထားရတာတွေပေါ့လေအဲ့ဒါတွေနဲ့ပဲအချင်းကုန်သွားတယ်။နောက်ဒီမူဝါဒမှာလည်းပြပြတတချင်းချင်းလေးမရှိဘူး။ဟောဟိုအခုချလိုက်ပြင်လိုက်ဟိုလှုပ်လိုက်ပေါ့လေ။တော့ဒါပြောင်းလိုက်နေဆိုတဲ့ခါမျိုးတွေနောက်ရှိခဲ့တယ်။ရှိခဲ့တဲ့အခါကျတော့အဲမျောလင်းကြီးမြင်မှနေတဲ့အချိန်မှာအဲမျောလင်းထားသလိုမလုံနိုင်ဘူးဆိုတဲ့ဝေဖန်ချက်ပြီးနောက်ပေါ်ထွက်လာတာပေါ့လေ။
ဟုတ်ကဲ့ဆရာဥက္ကမောင်ညိုလေးလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာညိုညိုသင်းဖိတ်ခေါ်ချင်ပါတယ်ဒေါက်တာညိုညိုသင်းကိုတော့ကျွန်တော်ဒီပညာရေးနဲ့တခြားလူမှုရေးဆက်တာပေါ့အဲ့ဒီအခြေအနေနဲ့ပတ်သက်လို့တိုးတက်လာမှုမရှိဘူးဆိုတာတကယ်ပဲလားအခြေအနေမှန်ကိုပြောပြပါအောင်ခင်ဗျာ
အမှန်ရောလေဟိုကျွန်တော်တို့ဒီအစိုးရတဲ့အနေနဲ့ပညာရေးစနစ်ကိုပြည်ပြင်ပြောင်းလဲမှုလုပ်ဖို့ကအများကြီးစိတ်ပါဝင်စားတယ်ဆိုတာကျွန်တော်တို့တွေလည်းယုံကြည်တယ်ပေါ့လေအဲဒါပေမဲ့ကျွန်တော်တို့ဒီပညာရေးစနစ်ဥဆောင်မှုကိုကြီးလိုက်တဲ့အခါကျတော့လှိလှလိုက်တဲ့အခါကျတော့ဒီဥဆောင်မှုကပေါ့နော်အရင်ပညာရေးဖြေကွက်တွေပဲဖြစ်နေတာပေါ့နော်အဲ့တော့အရင် mindset နဲ့ပဲအရင်စီးရင်းဥပဒေတွေနဲ့အရင်ပညာရေးဆိုင်ရာအခြေခံမှုတွေနဲ့ပဲအလုပ်လုပ်တဲ့အခါမှာဒီပညာရေးစနစ်ကဟိုမြန်မာတော့ပေါ့နော်ဟိုမြန်မာတော့တွေ့ဟိုပြောင်းလဲမှုတွေကျွန်တော်တို့မရဘူးပေါ့နော်အခုတကယ်ပညာရေးဆိုင်ရာမူဝါဒတွေပေါ့ပညာရေးဆိုင်ရာမူဝါဒတွေကဒီမိုကရေစီစံပယ်စံညွှန်းတွေကိုဖောက်ပြနေတယ်။တခါနိုင်ငံတော်ကဒါနိုင်ငံတော်တိုင်းနိုင်ငံဘက်ကိုဟိုဥတည်ပြီးတော့ကျိုးပန်းနေတဲ့ငြိမ်းချမ်းရေးကိုပေါ့နော်။ငြိမ်းချမ်းရေးကိုအထောက်အကူပြုတဲ့ပညာရေးစနစ်မျိုးကျွန်တော်တို့အကောင့်တွေဖော်ဖို့ဆိုတဲ့နေရာမှာအခုဒီလက်ရှိမောင်းနေနေတဲ့လက်ရှိအချင်းသုံးနေတဲ့ပညာရေးစနစ်ဟာဘလို့မှတရားငြိမ်းချမ်းရေးကိုအထောက်အကူမပြုတဲ့အပညာရေးစနစ်ဖြစ်နေရပေါ့နော်အဲတခါနောက်သိအရေးကြီးရဲ့ဒီတိုင်းသားလူမျိုးတွေရဲ့ပေါ့နော်သူရဲ့မိခင်ဘာသာစကားအခြေပြုဘာသာစကားဆောင်ပညာရေးစနစ်ပေါ့နော်အဲ့ဒီပညာရေးစနစ်ကိုဒီအစိုးရတည်ရဲ့ပညာရေးစနစ်ကအားမမခံဘူးပေါ့နော်ဟိုအခုပြောနေတဲ့ပညာရေးမြေချမ်းသာပြောနေတဲ့ဒါပြောင်းလဲမှုဆိုတဲ့ကိစ္စတွေကဒါကျွန်တော်တို့ဒါနာမည်ပြောင်းလဲကိစ္စလေးပေါ့နော်ဟိုအနှစ်သာရရှိရှိဒီနေ့ဒီကိုအစ်ကောင်ကရှိရှိကြောင်းနေတာလေကျွန်တော်တို့ဘုဒ္ဓတိမတွေ့ရသေးရတော့ကျွန်တော်တို့တော်တော်လေးကိုဒါဝန်းနေစရာအကောင်းပဲပေါ့လေ
စီးပွားရေးနဲ့ပတ်သက်လို့ပါအဓိကမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီဘိုးစီးပွားရေးကော်မတီအတွင်းမှုဖြစ်တဲ့ဦးမင်းခင်ကိုမေးထားတာရှိပါတယ်ဦးမင်းခင်ကအချိန်မအားလက်တာကြောင့်ဒီလိုင်းပေါ်မှာမပါဝင်နိုင်ပါဘူးသူရဲ့ဒီဖြည့်ဆူထားတဲ့ဖြည့်လေးကိုနားထောင်ကြည့်အောင်ပါ
NLD ရှိရမူဆက်ခါတဲ့ဟိုစီးပွားရေးအချိန်ပေါ့အဓိကစီးပွားရေးကိုစောင့်မိကြပါလို့အဲ့ဒီဝင်ဆက်ခါတဲ့စီးပွားရေးအချိန်ကကျွန်တော်တို့တုံ့ပြန်ချက်ရအမစီဝါရီက2014မှာဒီစီဝါရီကျလာတာစီဝါရီကျလာပြီး2015မှာဒီမရေရတဲ့ရေတောက်ပွဲအချိန်ကြီးနေဟို ဒီနေ့ဒီကစီဝါရေးရင်းနှီးနိုင်ငံစောင့်ကြည့်ကြတာလည်းရှိတယ်။ရှိတော့ကျင်းစာက2006မှာအချိန်အခုတည်ငြိမ်မှုပြန်ကြိုးစားရတဲ့အချိန်ရှိတယ်။ကျော့အဲ့ဒီလိုရတဲ့ဒီနေ့ဒီနေ့ကဟိုတဲ့အုံတွေကအခုချိန်ကတာစီဝါရေးတိုင်းပြည်ကရဲ့ macro economic ပေါ့နော် situation တိုင်းပြည်ရဲ့ nature ရဲ့စီဝါရေးလည်းပတ်မှုမှာဟိုစောင့်နေရတဲ့အချိန်တွေပဲဒါတော့တစ်ချက်ပေါ့နော်။နောက်ရေးကြည့်တာကပြီးခဲ့တဲ့ဟို2014လောက်မှာစီဝါရေးပြန်ကျလာတယ်လို့ဟိုကျလာတာရဲ့အကြောင်းရင်းကိုကောက်ချက်ဆဲလို့ရှိတယ်ကျန်ရဟိုယူရှိတဲ့အိုင်နေကိုရေဝင်းတယ်လို့အထောက်ဆက်ပြီးဆင်းနေစတော့မှပြောင်းလဲခဲ့ပြီလေဒါကဒေရှိတီးတနိုင်တဲ့အချိန်ကြီးဖန်တီးနိုင်တယ်ဆိုတာတော့အဖြေရှိတယ်အဲ့တော့ဒေရှိတီးတနိုင်တဲ့အချိန်ကိုဖန်တီးနိုင်မှုဆိုတာတိုက်ရိုက်စီပေါ်လမ်းကြောင်းမှမဟုတ်တက်ရတယ်အဲ့တော့လမ်းကြောင်းမှမဟုတ်တက်ဖို့တော့ကျွန်တော်တို့ဖက်ဖက်ကလုပ်နေတာပေါ့နော်ဆိုတော့အဲ့ဒီအချိန်ကိုရုံးကန်နေတော့ကျွန်တော်တို့ပြောရမယ်အားလည်းတည်းရှိပါလေ။ဟိုဆိုင်ရဆိုင်ရနေပေးလိုက်နေပေးလိုက်အားလည်းတည်းရှိတယ်။တို့တော့ကျွန်တော်တခုပြောနိုင်တယ်။ဟိုလမ်းကြောင်းအမှန်ပဲကတော့ရွေ့နေတယ်။ဟုတ်လား။ကျွန်တော်တို့ရွေ့တင်လောက်ရွေ့အောင်နော်အများပြည်သူညှော်လင့်နေတာအလုံးမဖြည့်ကြီးဆိုင်တော့မှာဖြည့်ကြီးနိုင်လေဟိုအနည်းဆုံးဖြည့်ကြီးနိုင်တဲ့ချိန်ကိုဖန်တီးဖို့ကတော့ကျွန်တော်လိုတယ်။ဆက်ချုံရမယ်ဆိုရင်တော့ဟိုလမ်းကြောင်းအမှန်ကိုကျွန်တော်တို့အခုတော့ဥပဒေနိုင်တဲ့အချိန်မှာကျွန်တော်တို့ခြေခံလို့ကျွန်တော်ရနေပြီအဲ့ဒီအပေါ်မှာရွေးတင်လို့ရအောင်လုပ်ဖို့ရတော့အစိုးရပါဝင်ဟလာအားလုံးကြိုးစားမယ်တောင်းလို့ပါတ
ယ်ဟုတ်ကဲ့ဒါကတော့အမျိုးသားတပ်ဖွဲ့စည်းဖွဲ့ချုပ်ရဲ့ဗဟုစီးပွားရေးကော်မတီရဲ့အတွင်မှုဦးမင်းခင်ဖြစ်ပါတယ်ခင်ဗျာကျွန်တော်သတော်ရှင်ချုပ်ကိုအလှည့်ပြင်ပေးလိုက်ပါမယ်ဥက္ကမောင်လွင်တူတုတ်တုတ်နဲ့မင်းမြန်ကျင်တာဆွေးနွေးကျင်တာမေးလို့ရပါတယ်ခင်ဗျာ
အဲ့ဒီအစိုးရတိုးတက်မှုအရင်းမြစ်ပြအကြောင်းကတော့ဘယ်တော့ကြတော့ဒီလိုကြီးအကြအစိုးရအကြည့်မဟုတ်ချင်းနံပါတ်၄ကသတင်းထုတ်လိုက်ခုနေပါကြည့်သတင်းမီဒီယာညာနေအနေနဲ့ဆိုတာအကြံဉာဏ်ကြီးရှိခြင်းဘယ်မှာများခုချမ်းရကြည့်နံပါတ်၃ကတော့ဝေစာအကြံဉာဏ်များကိုအားအမှုမရှိခြင်းပညာရှင်များနေရာမပြေခြင်းဒီလိုအကြံဒီလိုနဲ့နံပါတ်၄ကြီးအလုပ်လုပ်ဆောင်မှုရောက်အောင်ကွန်ပျူတာအကြံဉာဏ်ရောဒီလိုဒီကောင်များနေပါလိမ့်ခြင်းဒါကြတဲ့ရတော့အနေဒီအစိုးရခိုင်မာတော့မယ်ဝင်ရေးပေါ်ပြီးခိုင်မာတော့စီဝါရေးပေါ်ပြီးခိုင်မာတော့အရေးပေါ်ပြီးနိုင်မရှိဘူး။ဒါပေမဲ့ငါအဖြစ်နောက်ဆုံးချက်နေရတော့ဒီအောင်စုဝင်ကြီးများပြီးတော့အနောက်ပြည်နယ်ခိုင်ကျင်းကြီးတောဆောင်လာတော့ဒေါနာမီဝင်ကြီးများမဟုတ်ချင်းကြောင့်ဖြစ်ပါလားခင်ဗျာ
။ဟုတ်ကဲ့ဥက္ကမောင်လင်းကျေးဇူးပါခင်ဗျာဒါကဥက္ကမောင်လင်းရဲ့အမြင်ပါနောက်တစ်ခုပါကျွန်တော်တခါလေးဖိတ်ခေါ်ချင်ပါလေဥနေဦးလင်းဥနေဦးလင်းတိုးတိုးလေးဆွေးနွေးပေးပါလားခင်ဗျာ
။ဟုတ်ကဲ့တိုးတိုးတိုးလေးဆိုရင်တော့ဒေါဆန်းစုကြည်က policy maker လို့ပြောလို့ရတော့ပေါ့ဗျာ။အဲ့တော့သူကောင်းဆောင်မှုနဲ့ policy ဘိုင်းကတော့သူ့အနေနဲ့အောင်မြင်တယ်လို့သူတုံ့တက်ပြီးပြောတာပေါ့နော်ဒါလည်းမှန်တယ်လို့တော့ကျွန်တော်ကလက်ခံပါတယ်ဒါပေမဲ့ implementation ဘိုင်းကတော့အောက်တယ်လို့ပြောရင်မှန်မလားမသိဘူးဗျာ implementation လုပ်တဲ့အခါမှာတချို့တွေကဟိုအတွေ့အကြုံနဲ့ရရယ်ပညာရှင်မရှိတာရယ်အဲ့ဒီအကြောင်းတွေကြောင့်ဟိုအရှင်းပြောလို့ရှိရင်တော့အောင်မြင်သေးတယ်လို့မအောင်မြင်ဘူးလို့ထင်ပါတယ်တော့ဗျာအကြောင်းပြချက်တွေသိပြီးတော့များများပြောမယ့်အစားအကျိုးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာပညာရှင်တွေရဲ့အကြံဉာဏ်ကိုယူရင်တော့ပိုကောင်းမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ကိုနိုင်နိုင်မှာတစ်ဆက်တည်းအချိန်ပေးလိုက်ချင်ပါတယ်ကိုနိုင်နိုင်တူတူတူလေးဆွေးနွေးလို့ရပါတယ်မင်းမြန်ကျင်တာမင်းမြန်လို့ရပါတယ
်ကျွန်တော်တို့အမည်မမနိုင်ငံကြီးက1968ကနေ1925အထိရက်ဆက်ရုပ်မာတဲ့စစ်အာဏာရှင်တွေရဲ့နေရာမှာနေခဲ့တဲ့တိုင်းပြည်ကခုမှဒီအမျိုးသားဒီမျိုးစုအခွဲချုပ်ကနေဒီကနေ့ပြန်ဆက်နေရတဲ့အခြေအနေကတော့မြန်မာစကားပုံနဲ့တခုရှိပါတယ်။တင်းမောပြည်ကြီးကိုပလုံးစုံနဲ့ဆယ်နေရတဲ့အခြေအနေဆိုတော့အကောင်းဆုံးကျူးစားနဲ့ဝေဖန်မဲ့အစားအားလုံးအကူအညီပေးအကြံဉာဏ်ပေးပြီးတော့တိုင်းပြည်ကောင်းမှုအတွက်အားလုံးလှုပ်ဆောင်ပေးကြဖို့ဝေဖန်ချက်တွေကိုတော့ဘယ်လိုကမှရှော့ပြီးတော့အကောင်းမြင်ဝါရနဲ့စောင့်ကြည့်ပြီးကျွန်တော်ညာအားလုံးကိုမြင်ကြရခင်ပါတယ
်။ဟုတ်ကဲ့ဦးနေနိုင်ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်စနစ်သူတွေကိုပြန်ပြီးအလှည့်ပေးကြပါလေဥက္ကမောင်ညိုဘောဂပေတာကိုကျွန်တော်ပြန်ဖိတ်ခေါ်ကြပါလေဥက္ကမောင်ညိုခုနကဦးမင်းခင်ဆွေးနွေးသွားတဲ့အချက်ထဲမှာဆရာဥက္ကမောင်ညိုပထမဆွေးနွေးလို့ပါပဲသူတို့အမွေဆက်ခံရတဲ့အခြေအနေတွေသူရှင်းပြသွားတယ်ဒါပေမဲ့သူတစ်ချက်ပြောနေတာ NLD အစိုးရအနေနဲ့လက်ရှိသွားနေတဲ့စီးပွားရေးမူဝါဒဟာလမ်းကြောင်းမှန်ပေါ်မှာတော့ရွေ့နေပြီလို့သုံးပါတယ်ခင်ဗျဥက္ကမောင်ညိုဒါကိုလက်ခံပါလား
လမ်းကြောင်းမှန်ပေါ်ကတော့တင်ထားပါတယ်တော့တင်ထားတယ်ဒီလမ်းကြောင်းကို
တိတ်မပြောပါဘူးဒီဒါပေမဲ့ဟိုပြောတာရွေးတာနှေးတဲ့ကိစ္စကိုပေါ့နော်အဓိကထားပြီးပြောတာပေါ့လေ
စီးပွားရေးပေါ်စီတွေဆွဲဝဲတဲ့နေရာမှာရောအကောင့်ထဲပေါ်တဲ့နေရာမှာရောတကက်တက်ကြွသူတွေပညာရှင်တွေကိုထိထိရောက်အသုံးချရလား
အဲလေလေပြောရင်တော့လူသစ်ပေါ့လေလူသစ်ဆိုတာကဒီစီမံခန့်ခွဲမှုအတွေ့အကြုံဟိုပိတ်ပြောမရှိတဲ့ဒီလူတွေများတာကိုများတဲ့ခါကျတော့စောစောသူပြောသလိုပဲတစ်ကနေပြန်ဆနေရတဲ့ခါမှာနည်းနည်းအချိန်ယူတဲ့သဘောပေါ့လေပထမတစ်နှစ်ကတော့သူကလေးလာနေတယ်စီးပူးနေတယ်ဆိုတဲ့သဘောမျိုးအကြောင်းပြတာပေါ့လေအခုဒီဘက်နေ့ချာမှတကယ်လို့လို့ရမယ့်သဘောပေါ့လေ
ဟုတ်ကဲ့ခင်ဗျကျွန်တော်ဆ iam ဒေါက်တာညညိုတင်းကိုလည်းတစ်ဆက်တည်းမေးချင်ပါတယ်ခင်ဗျဆ iam ပြောသွားရတဲ့အထက်မှာလည်းပါပါတယ်လက်ရှိအစိုးရအသင်းအနေနဲ့ပညာရေးနဲ့ပတ်သက်လို့သူတို့ကပြုပြင်ပြောင်းလဲလို့လည်းစိတ်တော်ရှိတယ်အချိန်လေးခက်ခဲလေးရှိအဲ့တော့ကျွန်တော်တခုတစ်ဆက်တည်းမေးချင်တာသူတို့မှာလက်ရှိအကောင့်ထဲပေါ်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအကောင့်ထဲပေါ်နေတဲ့ဒီဥဆောင်နေတဲ့လူတွေရဲ့တက်ကြွမှုထိရောက်ဆောင်နိုင်မှုနဲ့ပတ်သက်လို့အားရကျေနပ်စရာရှိလားဆရာမရဲ့အမြင်သိချင်ပါလေ
။ကျွန်မတို့ကတော့လေအခုလက်ရှိပညာရေးခေါင်းဆောင်မှုကိုကြည့်လိုက်တဲ့အခါမှာကျွန်တော်ခုနကပြောခဲ့သလိုစနေဟောင်းပညာရေးအကြီးကြီးလက်သက်ခဲ့တဲ့ဒီလိုကိစ္စခေါင်းဆောင်တာဖြစ်နေတယ်လေ။အဲ့တော့ပညာရေးဆိုင်ရာပညာရှင်တွေကတော်တော်လေးကိုရှာပါပြီးနင်းနေတာတွေ့ရပေါ့နော်။ဒါပေမဲ့အခုတစ်ဖြစ်ဒါပညာရေးဝန်ကြီးတွေမှာအစိုးရချက်စားလို့ရှိရင်ဒါအရက်ဖက်အဖွဲ့အစည်းတွေတိုင်းကအဖွဲ့အစည်းတွေကကျောင်းလေးကျောင်းကြီးကပို့ပြီးတော့အောင်မြင်တာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့အစိုးရအနေနဲ့ကသူကရက်သက်အခွင့်အရေးကအာပညာရှင်တွေတခါအာဒါ private ပေါ့နော်ဒါပုဂ္ဂလိကဌာနကပညာရေးဆိုင်ရာပညာရှင်တွေနဲ့သူကပူးပေါင်းပြီးတော့သူကဆောင်ရွက်ရမှာပေါ့နော်။အမှန်တော့ပေါ့နော်။ဒါပေမဲ့အဲ့လိုပူးပေါင်းဆောင်ရွက်မှုပိုင်းမှာဒါအစိုးရဘက်ကအများကြီးအားနည်းတာကိုတွေ့ရတယ်ပေါ့နော်။အစိုးရဆိုတဲ့နေမှာခုနပညာရေးဆိုင်ရာတာဝန်ရှိသူပုဂ္ဂိုလ်တွေပေါ့နော်။ဟိုပညာရှင်တွေမရှိဘူး။နောက်တစ်ခါပညာရေးဆိုင်ရာပညာရှင်တွေနဲ့ပူးပေါင်းလက်ကဲလို့တဲ့စံတာမရှိဘူးပေါ့လေ။ဘာကြောင့်လဲဆိုတော့အရင် mindset ပေါ့။အရင် mindset အဟောင်းဒါပြီးခဲ့တဲ့နှစ်30နှစ်40ကဟို mindset အဟောင်းတွေပဲအလုံးလုံးနေသေးလို့အတွေ့ရ။ဒါကျွန်တော်တို့ကြီးကြီးဆိုင်နေရတဲ့အကြီးအမားဆုံးအခက်အခဲပေါ့နော်။ mindset လုံးဝမပြောင်းဘူးပေါ့
။ဆရာဦးခမောင်ညိုကိုစီးပွားရေးနဲ့ပတ်သက်လို့ပြန်ပြီးတော့မေးချင်ပါလေ။ကျွန်တော်နောက်ဆုံးမေးချင်တာကခုနကဆရာမဒေါ်ညိုအသင်းပြောထားတဲ့အထက်မှာတော့သူတို့ပညာရေးလောကမှာဥဆောင်သူတွေရဲ့minded ပေါ့နော်သူရဲ့စိတ်ခံယူချက်ကိုသူတန်လျာရှိတယ်ဘယ်လောက်ထိပြုပြင်ပြောင်းလဲလူရဲ့ minded ရှိရလားဆိုတာကျွန်တော်စီးပွားရေးလောကမှာရောစီးပွားရေးဘက်မှာရောဥဆောင်မနေကြတဲ့ဥနာဝင်ကြီးဥကြဝင်းဖြစ်စီဝင်ကြီးဥသားမြင့်ဖြစ်စီသူတို့ဘက်ကရော reform minded ပြုပြင်ပြောင်းလဲလူရဲ့ဟို minded စိတ်ဆန္ဒနဲ့သူရဲ့စိတ်ကူးစိတ်တန်းနေဘယ်လောက်ထိရှိရလို့ရောထင်ပါလဲ
ကျွန်တော်နဲ့ထိတွေ့မိတဲ့လောက်ကတော့သူတို့ကပြုပြင်ပြောင်းလဲခြင်းနဲ့စိတ်ရှိတယ်။နောက်ပြန်ပြုပြင်ပြောင်းလဲမှဖြစ်မယ်ဆိုတော့စေတနာလည်းရှိပါတယ်။ဒါပေမဲ့စိတ်ရှိတိုင်းလုပ်လို့မရဘူး။သူတို့ကြည်လုပ်လို့လည်းမရဘူး။နောက်သူတို့အောက်မှာဟလာဟိုအဖွဲ့အစည်းတွေရှိတယ်၊ဝန်ထမ်းတွေရှိတယ်၊အရာရှိတွေရှိတယ်။အဲ့ဒီတစ်ခုလုံးကိုချွေအောင်ရွေးဖို့ဆိုတာသိပ်ပြောမလွယ်ဘူး။
အဲ့တော့တကယ်တမ်းခုနပြောလို့သူတို့ကဥဆောင်ပြီးတော့မူဝါဒချမှတ်တဲ့လူတွေဖြစ်တဲ့ခါကျတော့မူဝါဒဘိုင်းဆိုင်ရာနဲ့ပတ်သက်လို့ရောဆရာဗမာဝေဖန်လို့လေ။
ဟိုအရပိုင်းကဒါဟိုတနေ့ကဥကြဝင်ပြောတဲ့ခါကိုသူတော်ဆွေးနွေးနေကြတာများတာပေါ့လေဟိုစီဝိုင်းတိုးတက်တော့မယ်ဆိုတဲ့ကိစ္စလုံနိုင်ကတော့တိုးတက်နိုင်ပါတယ်ဒါမတိုးနိုင်နိုင်ဘူးလို့ပြောလို့မရဘူးသူတော်ပြောသလိုပဲသူ့ဟာကရည်ရွယ်ချက်တွေများနေတော့နိုင်မလားအဲ့ဒီရည်ရွယ်ချက်တွေအများကြီးကိုအကောင့်တွေပေါ်တိုင်းနဲ့စွန့်ရှိတဲ့သူတွေရှိမှရှိပါမလားဆိုတော့ကျွန်တော်အဲ့ဒီ
ဟာကိ
ုပူပန်တာပါ
ဟုတ်ကဲ့ဆရာမဒေါ်ညိုအသင်းကျွန်တော်စက္ကန့်30လောက်ချိန်ရပါတယ်ကျွန်တော်နောက်ဆုံးမေးချင်တာကလက်ရှိပညာရေးနဲ့ပတ်သက်လို့ပေါ့ဆရာမအနေနဲ့ဟိုအနေနဲ့အကြံပြုပြီးတော့ပြောတိုးတက်လောင်းဆိုရင်ဘာကိစ္စမျိုးတွေအဓိကကင်ဖို့လိုပါလဲသူတို့ရဲ့မူဝါဒဘိုင်းဆိုင်ရမှာပေါ့
ပညာရေးမှာကလေပညာရေးမှာတော့ဘ ਹੁ ချုပ်ခံမှုလျှော့ပေးရမယ်ပေါ့နော်အခုပညာရေးစနစ်ကအရင်ကအတိုင်းပဲဘ ਹੁ ချုပ်ခံမှုတအားများနေတယ်အဲ့တော့ကျမတို့အကောင့်ထဲပေါ်ကျနေဒီမိုကရေစီပညာရေးဆက်ရပညာရေးစနစ်ကိုပေးရအောင်ပေါ့နော်ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့လိုရပေါ့အဲ့တော့ပညာရေးဆိုင်ရာလွတ်လပ်ခွင့်ကိုအာမခံဖို့ရောဘ ਹੁ ချုပ်ခံမှုကိုလျှော့ချဖို့ရောဆိုလို့ရှိရင်အခုရှိနေတဲ့မြို့သားပညာရေးဥပဒေအပါဝင်ဌာနနဲ့ပညာရေးဆက်သက်ဥပဒေကိုကျမတို့အမြန်ဆုံးပြန်လည်ပြင်ဆင်ပေးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟု
တ်ကဲ့ဒါဒါလိုက်ကျောင်းလိုက်ကျမတို့ပညာရေးဆိုင်ရာလွတ်လပ်ခွင့်တွေမဖြစ်မနေပေးရမယ်ဒါမှလည်းနိုင်ငံတော်ကတွားချင်နေတဲ့နိုင်ငံရေးစနစ်နဲ့ကိုက်ညီတဲ့ပညာရေးစနစ်ကိုပြန်လို့ရမှာပေါ့မဟုတ်လို့ရှိရင်ကျမတို့အရေးကြီးနိုင်ငံတွေနဲ့တော့မရှင်နိုင်တဲ့ပညာရေးစနစ်ကျမတို့ဖြစ်နေလိမ့်မယ်
ဟုတ်ကဲ့ခင်ဗျကျွန်တော်တဲ့လီလိုက်စီစဉ်အချိန်လေးစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဆရာဦးခမောင်ညိုဘောဂပိတာဒေါက်တာညိုညိုသင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျတို့ရှင်အားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်